2022ခုနှစ်ဇူလိုင်လကနေ2023ခုနှစ်မတ်လအတွင်းအရက်သားပြည်သူတွေတပ်ဖြတ်ခံရတဲ့ဖြစ်ရပ်ပေါင်း440ခုရှိပြီးတော့အဲ့ဒီဖြစ်ရပ်မှာတည်ဆုံးခဲ့သူ1363ဦးရှိခဲ့တယ်လို့ဩဂုတ်လ28ရက်နေ့ထုတ်ပြန်တဲ့ညီမြချင်းမြန်မာလူခွင့်ရေးအဖွဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံတွင်းကပြည်နယ်နဲ့တိုင်းနေရာအနှံ့မှာဒီဖြစ်စဉ်တွေကျူးလွန်ခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံခေါက်ဘဇာဒုက္ခသည်စခန်းမှာနေထိုင်နေတဲ့မြန်မာဒုက္ခသည်တွေလည်းနေနာသူတွေထဲမှာပါဝင်ခဲ့တယ်လို့ပြောပါတယ်နေနာသူတွေအပါအဝင်မြန်မာပြည်သူတွေအတွက်ဒီအစီရင်ခံစာကိုပြုစုထုတ်ဝေခဲ့တာလို့ညီမြချင်းမြန်မာရဲ့တာဝန်ရှိသူတူက VOA ကိုပြောပါတယ
်တခြားအပြင်တော့ဒီနေနာခံစာရတဲ့ပြည်သူတွေအပြင်တခြားသောမြန်မာပြည်သူတရက်လုံးရဲ့လလမှုလူကုန်တိတ်ခါအတွက်ကျွန်တော်တို့တရားမျှတမှုဖော်ဆောင်နိုင်ဖို့အတွက်အဓိကမျှော်လင့်တာဖြစ်ပါတယ်ရှင်
တည်ဆုံးသူအရေးအတွက်တဝက်ကျော်လောက်ကအမျိုးသားတွေဖြစ်ပြီးကျန်တဲ့တဝက်ကအမျိုးသမီးနဲ့အသက်18နှစ်ယောက်ကလေးငယ်တွေအပါအဝင်ကြားမအတီမပြူနိုင်တဲ့ရုပ်လောင်းတွေနဲ့မတန်ဆွမ်းသူတွေလည်းပါဝင်တယ်လို့အစိုးရခန်းစာကဖော်ပြပါတယ်ဒီလူခွင့်ရေးချိုးဖောက်မှုတွေနဲ့အတူတပ်ဖြတ်မှုတွေကျူးလွန်ခဲ့သူတွေဟာမြန်မာစစ်တပ်နဲ့သူတို့ကိုထောက်ခံသူတွေအပြင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကျူးလွန်ခဲ့တဲ့တပ်ဖြတ်မှုတချို့ကိုလည်းမှတ်တမ်းရထားတယ်လို့ညီမြချင်းမြန်မာကပြောပါတယ်PDF အဖွဲ့တစ်ခုကကျူးလွန်နေဆိုပြီးဆွဆွဲခံထားရတဲ့ဖြစ်စဉ်တစ်ခုနဲ့ပတ်သက်လို့ဆက်ပြီးတော့အတီးပြုတ်နိုင်မှုကြိုးပမ်းနေတဲ့အကြောင်းညီမြချင်းမြန်မာမှတ်တမ်းကောက်ယူသူတူကပြောပါရစေ။အဲ
့ဒီအမှုမှာဘာဖြစ်လဲဆိုတော့ကျမတို့ကဖြစ်စဉ်ဖြစ်တာမှန်တယ်။ကျမတို့အဲ့ဖြစ်စဉ်ဖြစ်ပွားတဲ့ဥစ္စာကိုကျမတို့အတီးပြုတ်ပြီးသွားပြီးဖြစ်စဉ်ဖြစ်ပွားတာမှန်တယ်။သို့တော့ကျူးလွန်နေသူဒီအငင်းပွားနေတယ်ပေါ့နော်။ဟိုဘက်ကလှုပ်တယ်ဒီဘက်ကလှုပ်တယ်ဆိုတော့အငင်းပွားမှုရှိနေတယ်။ဆိုတော့အဲ့ဒီအငင်းပွားမှုကိုကျမတို့ကအတီးပြုတ်နိုင်ဖို့အတွက်မှကျမတို့တွေဟိုခက်ခဲနေတယ်ပေါ့နော်။ဆိုတော့ဒါကြောင့်မို့လို့ကျမတို့ကအဲ့ဒီဥစ္စာမှာကျူးလွန်နေသူကဘသူလဲဆိုတဲ့ဥစ္စာကိုကျမတို့တောက်လျှောက်ဇက်တိုက်တော့အတီးပြုတ်နေတယ်။ဒါပေမဲ့ဟိုကျမတို့ဘသူလှုပ်တာပါဆိုတဲ့ဥစ္စာမျိုးပြောနိုင်တဲ့အထီတော့ဖြစ်လာသေးဘူးပေါ့နော်။
ပင်မဘဲဖြစ်စဉ်ဖြစ်ခဲ့တယ်ဆိုတဲ့အသေးစိတ်တော့ညီမြချင်းမြန်မာကမပြောပါဘူးမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းလက်နက်ကင်ပဋိပက္ခတွေနေရာအနှံ့ပေါ်ပေါက်လာတယ်လို့အရသာထိခိုက်တိုက်ကြမှုတွေလည်းတိတိတတ်တာများလာခဲ့ပါတယ်ဖြစ်ရက်တွေမှာအများစုကတော့မြန်မာစစ်တပ်ကျူးလွန်တာဖြစ်ဖော်ပြကြပါတယ်မြန်မာစစ်တပ်နဲ့သူတို့ကိုအပြေးထောက်ခံတဲ့အဖွဲ့တွေကျူးလွန်တဲ့အရသာပြည်သူတွေတပ်ဖြတ်ခံရတဲ့ဖြစ်စဉ်တွေမှာတနေ့နဲ့အပြစ်ခံရတာမိရှုခံရတာနဲ့ခေါင်းဖြတ်တာနည်းနည်းကြီးထိမှန်တာအပြင်အဓမ္မပြုကျင့်တက်ဖြတ်ခံရတာတွေပါတယ်လို့အစိုးရခန်းစာကဖော်ပြပါတယ်ဒီအစိုးရခန်းစာကိုကြားကာလမြူသားညီညီအစိုးရ NUG ပါဝင်နိုင်ငံတကာမှရှိတဲ့လူခွင့်အဖွဲ့ EC ပို့ဆောင်သွားမယ်လို့ညီမြချင်းမြန်မာတာဝန်ရှိသူကပြောပါတယ
်ဒီအနေနဲ့ပတ်သက်ပြီးတော့နိုင်ငံတကာရန်တရားတွေဆိုလို့ရှိရင်တော့အထူးသဖြင့်ကမ္ဘာကလသမဂ္ဂမှရှိတဲ့လူခွင့်နဲ့ပတ်သက်တဲ့ဒီလူခွင့်ရေးကော်မရှင်လိုမျိုးမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးစုံစမ်းစစ်ဆေးအရာရှိလိုမျိုးပြီးရင်လူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးလိုနေရာမျိုးတွေမှာကျမတို့ဒီအချက်လက်တွေကိုပို့ဆောင်ပြီးရောလုံဆောင်သွားမှာဖြစ်ပါတယ်အထူးသဖြင့်ဒီ international မှာ advocacy လုပ်တဲ့အခါကျရင်ကျမတို့ advocacy tools အနေနဲ့လည်းဒီဟာကိုဆောင်ရွက်သွားလို့ရပါတယ
်ညီမြချင်းမြန်မာကရေးသားပြုစုထားတဲ့ရန်ညူဖွဲ့ချေမုံခံနေရသည့်ရဲသားပြည်သူများအစိုးရခန်းစာမှာစီအနာသိမ့်ပြည့်ရဲ့နောက်ပိုင်းနိုင်ငံတော်ဝန်လူခွင့်ရဲ့ချိုးဖောက်ခံနေရတာတွေနဲ့အရတားပြည်သူတွေတပြည့်ခံရတဲ့ဖြစ်စဉ်တွေကိုဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြည့်ရဲ့နောက်ပိုင်းအရတားပြည်သူတွေကျန်းဖက်တပြည့်ခံရတဲ့ဖြစ်စဉ်တွေကိုလူခွင့်ရေးဆောင်ရွက်နေတဲ့အဖွဲ့တွေကစီးပင်းပြုစုပြီးအသီးသီးထုတ်ပြန်နေရရှိပါတယ်။အရတားပြည်သူတွေရဲ့လူခွင့်ရေးချိုးဖောက်ခံနေရတဲ့အပေါ်ကျူးလွန်သူတွေကိုနိုင်ငံတကာအနေနဲ့ဝေဖန်ပစ်တင်တာနေတယ်မလုံလောက်ပဲ။ထည့်ရောက်တဲ့အေးအေးယူတန်ခမ်းမှုတွေချမှတ်ဖို့လေလူခွင့်ဆောင်ရွက်နေသူတွေကတိုက်တွန်းကြပါရဲ့ရှင်